ဒီမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်နဲ့ဝါရှင်တန်ဒီစီမြို့တော်တစ်ဝိုက်ကမြန်မာမိသားစုတွေဟာဒီဝါရှင်တန်ဒီစီမှာရှိတဲ့အမေရိကန်တပ်တို့မှာဒီအမေရိကန်စံတော်ချိန်9နာရီကနေ10နာရီခွဲအထိမိနစ်60ကြာလောက်တွေ့ဆုံခဲ့တာဖြစ်ပါတယ်။ဒီဆွေးနွေးပွဲအကြောင်းကိုတော့အဲ့ဒီမှာကိုတိုင်သွားပြီးတော့သတင်းယူနေတဲ့ဦးသိန်းထိုက်ဦးလည်းရှိနေပါတယ်။ဆိုတော့ဦးသိန်းထိုက်ဦးရေကျွန်မတန်ကြားရမယ်ထင်ပါတယ်။ဒီပွဲဟုတ်ကဲ့ဒီပွဲရဲ့အခြေအနေလေးအရင်ဆုံးပြောပြပေးပါလားရှင်။
ဟုတ်ကဲ့ခင်ဗျာပွဲကတော့ဒီ Washington DC တဝိုင်းမှာရှိတယ်မြန်မာမိသားစုတွေတော်တော်လေးစိတ်လှုပ်လှုပ်ရှားရှားနဲ့ဒေါအောင်ဆန်းစုကြည်ကိုကြိုဆိုတဲ့ပွဲလို့ပြောရမှာပါခင်ဗျာသူတို့အားလုံးဒီ Washington တဝိုင်းကတော့မဟုတ်ဘူးခင်ဗျာကျွန်တဲ့အချို့ New York တို့ကျွန်တဲ့ပြည်နယ်တော်များများလာကြတယ်မြန်မာတွေပြင်နိုင်ငံခြားသားမိသားစုတွေလည်းလာပါတယ်ခင်ဗျာ American University ဆိုတာကတော့မခင်ဖြစ်သေးလို့ပြည့်ရတိုင်းပဲကျွန်တော်က15နှစ်လောက်ကဒေါအောင်ဆန်းစုကြည်ကိုယ်တိုင်ကမြန်မာဒီမိုကရေစီရေးအတွက်အခုတကလှုပ်ပေးဖို့ဒီ Washington DC တဝိုင်းကကျောင်းသားတွေကိုသူပဲလုံသွားတဲ့ခင်မုန်းချစ်သူမိုက်ကယ်အရစ်ကတည်းကအားကြခဲ့မှုတဲ့နေရာပါ။ကျောင်းသားတွေနဲ့လည်းမဆိုင်ပါဘူး။သူ့ရဲ့ဒီ use your liberties and promote ours ဆိုပြီးတော့ဒီအားလုံးမြန်မာပြည်ဒီမိုကရေစီတွေဆန်းဆောင်ပေးဖို့မှာကြခဲ့တော့ကျောင်းသားမြန်မာလူပြောတာအများစုဆိုပေမဲ့နိုင်ငံခြားသားကျောင်းသားလေးတို့တော့များပါလေ။သူစီပြောနေတာတော့မြန်မာမိသားစုတွေပါ။သူတို့ကိုကျွန်တော်တွေ့ဆုံတဲ့အခါမှာမေလန်းပြည်နယ်ကကိုတွန်းတွန်းတို့ဒီဒေါက်တာဒီမိုသူတို့နောက်မြို့ကကြွလာတဲ့ဆရာတော်ဥပညာဒေသတို့သူတို့ကအခုလိုပြောကြပါလေခင်ဗျာ။
ဒီပွဲဖြစ်ဖို့ကျွန်တော်တို့နှစ်လလောက်ကြိုပြီးတော့စီစဉ်ကြတယ်နောက်ပြီးတော့ကျွန်တော်ဒီနိုင်ငံနေမဟုတ်ဘူးတခြားကျွန်တော်ဒီနေ့ဆိုကျွန်တော်တကယ်ချင်းနေကနေဒါကလာတယ်ဗျာเนาะ North Carolina လာတယ် South Carolina လာတယ် West Virginia လာတယ် Florida ဆင်းလာကြတယ် Fort Wayne ဆင်းလာတဲ့လူတွေအောင်ရှိတယ်အဲ့ဆိုကျွန်တော်ဒီပွဲကိုကျွန်တော်စောင့်နေတာနှစ်ပေါင်း20ကျော်ပြီဗျာကျွန်တော်ဟုတ်တယ်မလားအဲ့ဆိုအင်မတန်ကိုကျွန်တော်တို့လိုခွန်မဲ့ဝမ်းသာရတယ်ဂုဏ်ယူရတယ်ကျွန်တော်တို့ခေါင်းဆောင်ကျွန်တော်တွေ့ရတယ်ဆိုရင်ကျွန်တော်အမြဲတမ်းနေတဲ့လူတွေပါ
ကျမတို့ကဗမာပြည်ကနေပြီးတော့ဒေါ်စုနဲ့ပွဲခဲ့တာ24နှစ်လောက်ရှိပြီဆိုတော့ဒေါ်စုလာတာကိုအယံဝမ်းသာပါတယ်အခုအထူးသဖြင့်ဒီနိုင်ငံမှာမွေးဖွားတဲ့ကလေးတွေအတွက်ကောဒီနိုင်ငံမှာကြီးပြင်းလာတဲ့ကလေးတွေအတွက်ကောဒေါ်စုကဂုဏ်ယူစရာဒီဂုဏ်ယူစရာကောင်းဆောင်တယောက်ဖြစ်တဲ့အတွက်ကျမတို့ချက်စာကြီးကျမတို့ကလေးတွေအတွက်ပို့ပြီးတော့ကျမတို့ကဝမ်းသာပါတယ်
မပြည်သူတွေဟာဟိုကိုနိုင်ငံကတည်င်းနေတော့ကြားတာတွေတော့ရှိတာပေါ့သို့တော့နိုင်ငံကောင်းဆောင်တယောက်နဲ့လက်ရှိအစိုးရတည်းမှာပါဝင်ပြီးတော့ဗန်ကွန်ကြီးဖွဲ့မတည်တဲ့ဒီလွတ်တော်မတ်တီတည်းမှာဝင်ပြီးတော့ပါနေတဲ့ဒေါ်စုလာကြီးအားဖြင့်တိုက်ရိုက်ပေါ့နော်ဒေါ်စုပြောတဲ့ information တွေမြန်မာပြည်ရဲ့လက်ရှိအခြေအနေတွေကိုရနိုင်တယ်ပေါ့နော်နောက်တစ်ခါမြန်မာပြည်သူတွေဟာဒေါ်စုကိုဘယ်လောက်တိအောင်ထောက်ခံတယ်ဘယ်လောက်တိအောင်ပြီးစားတယ်ဆိုတာကိုလည်းပဲကမ္ဘာပြည်သူတွေသိရှိနိုင်နိုင်မယ်လို့ဒီနေ့ကထင်ပါတယ်
အဲတော့မြန်မာပြည်သားစုတွေပြောပြသွားချက်တွေပါဟိုဒေါအောင်ဆန်းစုကြည်ကလည်းမြန်မာပြည်သားစုတွေရဲ့မေးခွန်းတွေပြန်ပြီးတော့ဖြေကြပါတယ်အဓိကတော့သူကညီညီညွတ်ညွတ်ပေါ့လေနေကြဖို့မြန်မာတွေတယောက်နဲ့တယောက်ဒီနိုင်ငံရဲ့ဥပဒေကိုလေးစားဖို့ကိုယ်တိုင်ပြည်ကိုမမေ့ဖို့အဲ့ဒီအထက်မှာဒီမြန်မာနိုင်ငံကိုပြန်လာပြီးတော့မြန်မာပြည်အတွက်ကူညီဆောင်ရွက်လိုတဲ့နိုင်ငံသားတွေအနေနဲ့ကူညီဆောင်ရွက်မယ်ဆိုရင်တိုင်းသားဒေသတွေကပြည်ချိုးတုတ်တက်မှုအခြေအနေတိုင်းသားဒေသတွေပြည်ချိုးတုတ်တက်အောင်အဓိကကူညီပေးဖို့လေသူကအခုလိုဒေါအောင်ဆန်းစုကြည်ကပြောတော့ပါလေခင်ဗျာ
အလုံးကြီးရဲ့တန်းလေးဒီဘက်ကရေဆိုတာလေအာငိမ့်သွားနေတာမဟုတ်ပါဘူး။ဒါပေမဲ့ကျမတို့ရဲ့တိုင်းသားဒေသတွေမှာဖွံ့ဖြိုးရေးလိုအပ်ချက်တွေလည်းအများကြီးရှိနေပါတယ်။မြန်မာနိုင်ငံတနိုင်ကန်လို့မှဖွံ့ဖြိုးရေးလိုအပ်ချက်တွေရှိနေပါတယ်။ဒါပေမဲ့တိုင်းသားဒေသတချို့ရဲ့လိုအပ်ချက်တွေကပိုပြီးတော့တခြားဒေသတွေလည်းများတယ်ဆိုတာလည်းကျမတို့သတိပြုလိုပါတယ်။အဲဒါကြောင့်မလို့ဒီမှာရောက်နေတဲ့အချိန်မှာကိုရနိုင်တဲ့အခွင့်အရေးတွေနဲ့တိုင်းသားညီညွတ်မှုဖြစ်ဖို့အတွက်ကိုကြိုးစားကြပါလို့ကျမတိုက်တွန်းချင်ပါတယ်။ကိုယ်နိုင်ငံမှာထွက်လာတဲ့အခါကျလို့ရှိရင်ဒီမှာရောက်မှတို့ကမတိုင်းသားတို့ကမမာတို့ကကချင်တို့ကတို့ကကရင်ဆိုပြီးတော့ခွဲခြားပြီးတော့မမြင်ဘဲနဲ့တို့တွေအားလုံးဟာတိုင်းနိုင်ငံထဲကနေပြီးတော့ထွက်လာတဲ့ဒီပဲထွက်လာတဲ့ကြားတဲ့အကြောင်းတွေကအမျိုးမျိုးပေါ့တစ်ခုနဲ့တစ်ခုတူတာမဟုတ်ပါဘူး။
မြန်မာနိုင်ငံသားတွေမြန်မာနိုင်ငံမှာပြန်လာဖို့ဆိုလို့ရှိရင်လွတ်လပ်မှုလုံခြုံမှုနဲ့တရားမျှတမှုတွေရှိအောင်ဒါအဓိကရေးကြည့်တယ်ဒီလိုမျိုးရှိလာဖို့အတွက်အခြေအနေတွေကိုသူတို့အနေနဲ့စူးစမ်းနေတယ်ဆိုပြီးဒေါက်ဆန်းစုကြည်ပြောပါတယ်။နောက်မေးခွန်းတွေကတော့တော်တော်များတယ်ခင်ဗျာ။မေးတဲ့လူတွေကလည်းမေးတယ်နောက်သူစိတ်ရှည်ရှည်နဲ့ဒေါက်ဆန်းစုကြည်ကလည်းဖြေပါတယ်။တွတ်တော်ထဲမှာတက်နေရတဲ့အခက်အခဲတွေလက်ရှိတိုင်းရင်းသားဒေသအခြေအနေနောက်ပြီးတော့တွတ်တော်ထဲမှာနောက်ဆုံးပြောသွားတာဆိုလို့ရှိရင်ဒီအစိုးရအရာရှိတွေကသူတို့ပိုင်ဆိုင်မှုတွေကိုထုတ်ပြန်ကြေညာဖို့ကိစ္စဒီကိစ္စမှာမြင်ခဲ့တာတွေနဲ့ပတ်သက်လို့လေဒေါက်ဆန်းစုကြည်ကတော့ဒီအစိုးရဒီမှာတာဝန်ယူပြီးဆိုလို့ရှိရင်ကိုယ်ရေးကိုယ်တော်တွေကိုဒါထုတ်ပေါ်ရမယ်ကိုယ်ရေးကိုယ်တော်တွေကိုဆွလွနစ်နာခံရမယ်ဆိုတာတွေကိုအဓိကပြောသွားခဲ့ပါတယ်ခင်ဗျာ